လေပြင်းတိုက်ခိုက်မှုကြောင့်ပြည်တွင်းဒုက္ခသည်စခန်းတချို့ကနေအိမ်တွေပျက်စီးသွားကြပါတယ်။မြောက်ဦးမြို့နယ်ဇင်းမောကိုင်စစ်ပေးဒုက္ခသည်စခန်းမှာတော့နေအိမ်100ကျော်လောက်ပျက်စီးသွားပြီးကြောက်တော်နဲ့မြေပုံမြို့နယ်မှာရှိတဲ့စစ်ပေးဒုက္ခသည်စခန်းတွေမှာလည်းနေအိမ်တချို့ပျက်စီးသွားခဲ့တာပါ။ရခိုင်ကလာတဲ့သတင်းကိုကိုအောင်မြတ်သူကပြောပြမှာပါရှင်။
ရခိုင်ပြည်နယ်ဘက်ကိုဝင်တိုက်တဲ့ Yas ဆိုင်ကလုန်းမုန်တိုင်းအချိန်ကြောင့်ရခိုင်ပြည်နယ်မှာမေလ24ရက်နေ့ကစပြီးတော့လေပြင်းတိုက်ခိုက်ခဲ့တာကြောင့်မြောက်ဦးမြို့နယ်အတွင်းစင်မောကိုင်စစ်ပေးဒုက္ခသည်စခန်းမှာလည်းနေအိမ်100ကျော်လောက်ပျက်စီးသွားတယ်လို့စခန်းတာဝန်ခံဦးညီပုကပြောပါတယ
်။အိမ်ခြေကတော့စုစုပေါင်းတော့138လုံးလောက်တော့ဒီအခေါက်အမိုးဟောင်တွေမှာပြွင့်သွားပေါ့။လုံးဝဒီအခေါက်မိုးတွေပြွင့်သွားတဲ့အိမ်တွေရှိတယ်။သူတို့ကျတော့နေလို့မရဘူး။အိမ်တွေမှာတော့တက်ပြီးဝင်ပြီးတော့နေကြတယ်သူတို့ကျတော့အထက်ကရှိတာကတော့အဲ့ဒီအမိုးကလည်းလိုတော့ပေါ့ကွာ။ကိုယ်ရင်းဒီနေ့တိုက်တော့ဒီအိုးကြီးပါတယ်အကုန်လုံးပွင့်ထွက်ဒီခေါပုတ်တွေပါတယ်အကုန်လုံးပွင့်သွားတော့ဘိုးကြီးပါရွာမှောင်နဲ့စိုးရိမ်ရတဲ့လူတွေက
စစ်ပေးဒုက္ခသည်စခန်းမှာလူကြီး4000ကျော်နေထိုင်ကြတာဖြစ်ပြီးမြောက်ဦးမြို့နယ်၄မြို့ချောင်းဒေသကနေထွက်ပြေးခိုးလုံလောက်ကြသူတွေလည်းဖြစ်ပါတယ်လက်ရှိမှာတော့အဲ့ဒီဒုက္ခသည်စခန်းမှာစစ်ပေးဒုက္ခသည်တွေဟာစားမရိတ်ခအခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့စခန်းတာဝန်ခံဦးညီပုကပြောပါတယ
်တာဝန်ကြီးရဲ့အရှင်ကြီးကတော့ဒီဘက်ကမပြီးကျွန်တော်တို့စားမရိတ်ခခံနေရတော့နည်းနည်းလိုအပ်တယ်လေတော့ဘုရားအများကြီးလိုအပ်တာပေါ့ကျွန်တော်တို့ဒီဒလာနဲ့တလာကိုကျွန်တော်တို့စာနေခါတွေကလိုက်မှမဖြစ်ကျွန်တော်တို့ရုံနေရာထောက်ပံ့ပေးတဲ့ဟာတွေကကြတော့933လူတက်ပေးတယ်ကျွန်တော်တို့မှရှိတာ955ဆိုတော့လူကြီးကပိုများနေတယ
်ဒါအပြင်ကြောက်တော်မျိုးနဲ့အတွင်းကလူကြီး3000ကျော်နေတဲ့ငောင်ချောင်းဆစ်ဆောင်စခန်းမှာလည်းလေပြင်းတိုက်ခတ်မှုကြောင့်နေအိမ်တချို့ပျက်စီးသွားတယ်လို့စကန်တောင်ကကိုခိုင်မျိုးအောင်ကပြောပါတယ
်။နေစစ်နှလုံးပါတော့တယ်အိမ်မှာခေါင်းမိုးလန်တော့တာပေါ့။တချို့ကအကာတွေရောဒီခြံရည်တွေရောလန်တော့တယ်။ဒါတော့ဒီအိမ်မှာလန်တော့တဲ့အိမ်တွေကဒမီးမိုးထားတဲ့အိမ်တွေပါတယ်။နောက်ပြီးတော့တာပေါ်လေးမိုးထားတဲ့အိမ်တွေပါတယ်ပေါ့။တိုက်တယ်ဒီနေ့လည်းတိုက်တယ်နေတော့လေတော့လေမိုးတော့တိုက်တော့မရောဘူးဟုတ်။မနေ့ကတော့မများတော့ဘူးကော
။မြေပုံမျိုးနဲ့တွဲကကံကြီးတောက်စစ်ပေးစကန်မှာလည်းနေတချို့ပျက်စီးသွားပါတယ်။မေလ25ရက်နေ့အထိလဲရခိုင်ပြည်နယ်ထဲမှာလေပြင်းတိုက်မိုးရွာသွန်းမှုတွေရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018အကုန်ပိုင်းလောက်ကစပြီးတော့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲပြင်းထန်ခဲ့တာကြောင့်ရခိုင်မြောက်ပိုင်းကတိတ်ငြိမ်ချတဲ့ဒေသခံတွေနေရဆုံးခွာထွက်ပြေးပြီးတော့ပြည်တွင်းဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာဖြစ်ပါတယ်။လက်ရှိတိုက်ပွဲတွေရပ်တန့်နေပေမဲ့လည်းစစ်ပေးဒုက္ခသည်တသိန်းကျော်လောက်နေရမပြတ်နိုင်သေးပဲစစ်ပေးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတာလည်းဖြစ်ပါတယ်။ဘင်္ဂလားပင်လယ်ော်ရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့အားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းရာစာအနောက်မြောက်ဘက်ကိုရွှေ့ပြားနေပြီးဘင်္ဂလားပင်လယ်ော်အနောက်အလယ်ပိုင်းအရှေ့အလယ်ပိုင်းနဲ့မြောက်ပိုင်းတွေမှာဆက်လက်တည်ရှိနေတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလားဗေဒညင်ကြိုင်းမှုဦးစီးဌာနကထုတ်ပြန်လာပါတယ်။အားကောင်းသောရာစဆိုင်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံကိုကိုကျွန်းရဲ့မြောက်အနောက်မြောက်ဘက်ရေမိုင်385ခန့်ပတိမျိုးရဲ့အနောက်မြောက်ဘက်ရေမိုင်380ခန့်အကွာပင်လယ်ရှင်ကိုဗဟိုပြုနေတယ်လို့မေလ25ရက်နေ့နေ့လယ်ပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။